Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်မတ်လ4ရက်ပုတ္တဝနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6:00ကိုရနေ9:00အထိ line to meter 7925တို့ကနေလိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်မဒီမနက်ခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါကျွန်တော်အောင်လင်ဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ American Congress တို့မှပြောကြားတဲ့ Israel ဝန်ကြီးချုပ်ရဲ့မင်းကောမှာအသေးစက်မပါဘူးလို့သမ္မတ Obama ကဝေဖန်ပါတယ် Russia တက်ကန်ခေါင်းဆောင်တည်ဆုံးတာနိုင်ငံရေးချက်တွေပါဝင်နေတယ်လို့သမ္မတ Putin ကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးပါပ
ါကောင်းပါပြီကောင်းလင်းခင်ဗျာဒီကနေ့တင်ဆက်မဲ့သတင်းတွေထဲမှာဆိုရင်တော့
ဒရင်းလာရှင်းနေမွန်းပြောတာဆိုတာမပါတယ်ဆိုတဲ့အကြောင်းအဲနာဟွာကဟိုကိုကန်မှာသူတို့မူလာပြောတာကတရင်လေးရင်ခုပစည်းပုံကတမဟာတစ်ခုဖွဲ့
ကိုကန်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာဝါတက်ဖွဲ့ပါဝင်ခဲ့တယ်လို့ပြောဆိုမှုမှာမှားယွင်းမှုဖြစ်တယ်လို့ဝါတက်ဖွဲ့တာဝန်ရှိသူတွေကိုခေါ်ယူရှင်းလင်းခဲ့တဲ့အကြောင်းဝါဖွဲ့ပြောခွင့်ရဦးအောင်မြင့်ကပြောခဲ့တာပါဒီအကြောင်းပြင်လက်ဘရန်ကအကြောင်းသားနဲ့လူကြုံရေးရဲတွေထိတ်တိတ်ရင်ဆိုင်နေရတဲ့နောက်ဆုံးအချိန်တွေရွှေပြည်သားစစ်မှုဇုံကအလုံသမားဆန္ဒပြမှုအကြောင်းဆရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥအောင်လင်းဦးနဲ့ဒေါက်ခင်မြတ်တက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
American Congress လို့တော့မှပြောကြားခဲ့တဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့မင်းကွန်းထဲမှာ Iran နိုင်ငံရဲ့ nuclear ပြဿနာနဲ့ပတ်သက်လို့ထူးထူးခြားခြားမပါဘူးလို့သမ္မတ Barack Obama ကဝေဖန်လိုက်ပါတယ
် As far as I can tell there was nothing new the Prime Minister I think appropriately pointed out
မင်းကွန်းထဲမှာအသေးစက်ဆိုလို့ဘာမှပါတာမတွေ့ရတဲ့အကြောင်းဒါမှမဟုတ် American နဲ့ Israel ကြားဆက်ဆံရေးဟာမပြတ်ပြားနိုင်အောင်ခိုင်မာတယ်လို့ Israel ဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့ Iran နိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရက American နဲ့ Israel အကျိုးစီးပွားတွေကိုချင်းချောက်နေတယ်ဆိုတဲ့သဘောထားတွေကိုတော့သူ့အနေနဲ့လက်ခံတယ်လို့လည်းသမ္မတ Obama ကပြောဆိုထားခဲ့တာပါအထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းရှစ်မောက်မနေ့တုန်းက Israel ဝန်ကြီးချုပ်ရဲ့မင်းကွန်းစကားပြောကြားချက်မှာနိုင်ငံကကိစ္စတွေအတွက်ဥရောပခေါင်းဆောင်တွေနဲ့ဗီဒီယိုကတစ်ဆင့်ဆွေးနွေးနေတဲ့အတွက်မကြည့်ဖြစ်ခဲ့ပေမဲ့မင်းကွန်းစာသားကိုဖတ်ကြည့်ဖြစ်တယ်လို့လည်းသမ္မတ Obama ကအင်ဂျီရောမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ် Israel ဝန်ကြီးချုပ်ကတော့သမ္မတ Obama အစိုးရအနေနဲ့အီရန်နိုင်ငံနဲ့စစ်ဆင်ညီနေတဲ့သဘောတူညီမှုတွေရရှိမချိုးပန်းနိုင်ဘူးလို့ Congress လို့တော့မင်းကွန်းထဲမှာအထက်အာရုံဆိုင်ပြောကြားသွားခဲ့တာပါသမ္မတ Obama ကတော့ Israel ပေါ်ချင်းချောက်လာနိုင်တဲ့ nuclear လက်နက်တွေကိုအီရန်နိုင်ငံမှာရနိုင်အောင်အကောင်းဆုံးနည်းလမ်းကတော့သဘောတူညီမှုတည်းရနိုင်မှုသာဖြစ်တယ်လို့ပြောဆိုထားတာပါအင်ဂျီရောတာဝန်ရှိသူတွေကတော့ Congress လို့တော့မှာ Israel ဝန်ကြီးချုပ်မင်းကွန်းပြောကြားဖို့သမ္မတ Israel နဲ့မတိုင်မီမဲ့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ပေနာကဖိတ်ကြားခဲ့တာလုံထုံးလုံနည်းကိုချိုးဖောက်အကြတယ်လို့ပြောဆိုခဲ့ကြပါတယ်
American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ Iran နိုင်ငံခြားရေးဝန်ကြီး Mohammad Javad Zarif တို့ဟာ nuclear ရေးတက်တက်မြောက်နေဖြစ်နေဆက်လက်ဆွေးနွေးကြပါတယ်။ Iran ရဲ့ nuclear ဆိုင်ရာသဘောတူညီချက်အရယူတာဟာကမ္ဘာကြီးအတွက်အန္တရာယ်ဖြစ်စေလိမ့်မယ်လို့သူဘာကြောင့်ယုံကြည်ရတယ်ဆိုတာကို Israel ဝန်ကြီးချုပ် Benjamin Netanyahu က American နှုတ်တော်မှာအင်ကားနေပြောကြားပြီးတဲ့နောက်ဝန်ကြီးနှုတ်ဆွေးနွေးပွဲကိုဆက်လုပ်ခဲ့တာပါ။ဝန်ကြီး Kerry ဟာ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Wendy Sherman ၊စွန့်ရင်ဝန်ကြီး Ernest Moniz တို့ပါဝင်တဲ့၄ဦးပါကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ပြီး Iran ဝန်ကြီး Zarif ဦးဆောင်တဲ့အဖွဲ့နဲ့ဆွစ်ဇာလန်နိုင်ငံမန်ထရက်စ်အပန်းဖြေမြို့မှာဒီကနေ့မနေ့ပိုင်းဆွေးနွေးကြတာဖြစ်ပါတယ်။မနေ့ကတော့ Israel ဝန်ကြီးချုပ်ကAmerican လွှတ်တော်မှာပြောကြရမှာ Iran ရဲ့ nuclear ပြဿနာဟာ Israel နိုင်ငံတည်ရှိမှုကိုချိမ့်ချောက်နေတယ်လို့သူယုံကြည်ကြောင်းနဲ့ Iran နဲ့သဘောတူညီချက်ရယူဖို့ကြိုးစားနေတာဟာ nuclear ဘုံးလုံးမဲ့ Iran ရဲ့လမ်းကြောင်းကိုမပိတ်ဆို့နိုင်ဘဲလမ်းဖောက်ပေးတာသာဖြစ်မယ်လို့ဆိုပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနကတော့ဝန်ကြီး John Kerry နဲ့ပတ်သက်ပြီး Mr. Netanyahu ရဲ့ပြောကြားချက်တွေပြဿနာတစ်ခုနဲ့အဖြစ်နဲ့တက်မှတ်ကြောင်းဗိုလ်တပုနေမှာကြေညာချက်တစ်စောင်ထုတ်ပြန်ပြောကြားလိုက်ပါတယ်။ Mr. Netanyahu ကဒီရေရှည် nuclear သဘောတူညီချက်ရေးဆွဲပြီးမှ Iran နေနဲ့ဆွမ်းအမြင့် uranium ကြောင်းတသိန်း900လောက်တရားဝင်ပိုင်ဆိုင်နေနိုင်ကြောင်းဝန်ကြီး Kerry ကအတည်ပြုခဲ့တယ်လို့ပြောသွားတာပါ။တကယ်တော့ဝန်ကြီး Kerry ရဲ့ပြောကြားချက်ထဲမှာတကယ်လို့ Iran နိုင်ငံကအရက်ဖက်ဆုံးဆွမ်းအင်စက်ရုံတစ်ခုထားမယ်ဆိုရင်ထုတ်ယူတဲ့ဆွမ်းအင်ကလည်းတရားဝင်ထုတ်ယူမှုဖြစ်ပြီး nuclear ဆိုင်ရာနိုင်ငံတကာသဘောတူစာချုပ်အတွက်ချိန်ချောက်မှုမရှိဘူးဆိုရင် uranium ကြောင်းတွေတသိန်း900လောက်ထားလို့ရတယ်လို့ပြီးခဲ့တဲ့လလွှတ်တော်ကြမ်းတာပွဲမှာပြောကြားခဲ့တာလို့နိုင်ငံခြားရေးဌာနပြောခွင့်ရဂျန်ဆာတိကီကပြောပါတယ်
ရုရှားတက္ကံခေါင်းဆောင် Boris Nemtsov အသက်ခံခဲ့ရတဲ့ကိစ္စရဲ့နောက်ခွင်မှာနိုင်ငံရေးရည်ချက်တွေပါဝင်နေတယ်လို့သမ္မတ Vladimir Putin ကဒီကနေ့ပဲပြောဆိုလိုက်တယ်လို့အမှုနဲ့ပတ်သက်လို့တန်ကြားရှိသူတချို့တွေ့ရှိထားရတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။နိုင်ငံရေးရည်ချက်နဲ့ကျူးလွန်တာတွေပါဝင်ရုရှားနိုင်ငံမှာယာစွေးမှုကြီးတွေကင်းရှင်းမှုလိုအပ်နေတဲ့အကြောင်းရုရှားပြည်ရဲ့ဝန်ကြီးဌာနနဲ့ရုပ်မြင်သံကြားကတစ်ဆင့်ဆွေးနွေးရမှာသမ္မတ Putin ကပြောဆိုခဲ့တာပါ။မော်စကိုမြို့တော်မှာအတက်ခံခေါင်းဆောင်အသက်ခံခဲ့ရတယ်လို့အကြီးအကဲအယူဆတဲ့ဝန်ထမ်းစီကပြည်ရမျိုးတွေကိုအဆုံးသတ်ရလိမ့်မယ်လို့လည်းပြောဆိုသွားခဲ့ပါတယ်။အသ တက်55နှစ်အရွယ်ရုရှားတက်ခင်ခေါင်းဆောင်နမ်ဆော့ဟာမော်စကိုမြို့တော်ကခရမလင်နန်းတော်နဲ့မလန့်မကန့်နေရာမှာပဲပြီးခဲ့တဲ့သတင်းပတ်တည်းနောက်ကျောကနေတနက်နဲ့၄ချက်ဖြစ်ခတ်ခံရပြီးတည်ဆုံသွားခဲ့တာပါ။အမှုနဲ့ပတ်သက်လို့တန်တရားရှိတဲ့သူတွေကိုစုံစမ်းတွေ့ရှိထားတယ်လို့လည်းရုရှားထောက်လိုင်းအေဂျင်စီရဲ့အကြီးအကဲကိုကိုးကားပြီးရုရှား Interfax သတင်းဌာနကဒီကနေ့မှာပဲဖော်ပြခဲ့တာပါ။ကွယ်လွန်သူတက်ခင်ခေါင်းဆောင်ကတော့မနေ့တုန်းကပဲတင်းကျုပ်ခဲ့ပြီးလူပေါင်းထောင်ပေါင်းများစွာလည်းနောက်ဆုံးအကျင့်ဖြစ်နေသူ့ကိုကာရဝပြုခဲ့ကြပါတယ
်။အီရန်နိုင်ငံမှာမဟာဗျူဟာချတဲ့တိကရစ်မျိုးကိုပြန်ပြရဖို့ IS Islamic စစ်သွေးကြတွေကိုထိုးစစ်ဆင်နေတဲ့အီရတ်တပ်တွေနဲ့အစိုးရလိုလာတဲ့တိုက်ခိုက်ရေးသမားတွေအနေနဲ့အရက်သားတွေကိုကာကွယ်ပေးဖို့အတွက် Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပန်ကြားလိုက်ပါတယ်။အီရတ်ကတခြားမျိုးတွေကိုဒီတပ်ဖွဲ့တွေပြန်လည်သိမ်းယူပြီးတဲ့နောက်မှာအရက်သားတွေကိုနှိပ်စက်ညှဉ်းပန်းမှုတွေလုပ်ခဲ့တဲ့အထောက်အထားတွေတွေ့နေရတယ်လို့ HRW ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်တာဖြစ်ပြီးဒီဒေသကအရက်သားတွေကိုတိုက်ခိုက်ရာဇုံတဲကနေထွက်ခွာသွားနိုင်အောင်လှုပ်ဆောင်ပေးဖို့လည်းလိုအပ်တယ်လို့အလေးနက်ပြောပါတယ်။အီရန်နိုင်ငံတလောတိုက်ခိုက်နေတဲ့အဖွဲ့တွေအနေနဲ့တိုက်ပွဲတွင်ပိတ်မိနေတဲ့အရက်သားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လက်စားချေတပ်ဖြတ်တာတို့လူရတာတို့မလုပ်ကြဘူး။ HWR ရဲ့အရှေ့ပိုင်းအရှေ့လေပိုင်းနဲ့မြောက်အာဖရိကဆိုင်ရာလက်ထောက်ညွှန်ကြားမှု Joe Stock ကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။ဒီစစ်ပွဲကိုအီရန်အစိုးရဘယ်လိုဆင်နွှဲရလဲဆိုတာကိုအီရန်အနာဂတ်အတွက်အရေးပါတဲ့တည်ရောက်မှုရှိစဉ်မှာဖြစ်ကြောင်းလည်းပြောပါတယ်။အီရန်မဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့နှစ်ထဲစစ်သွေးကြော်တွေလက်ထဲရောက်သွားတဲ့နေမျိုးကိုပြန်ပြီးထိန်းချုပ်နိုင်မှုအတွက်တနင်္ဂနွေနေ့နှောင်းပိုင်းကစပြီးတပ်သား 3,000 လောက်နဲ့အကြီးအမားဆုံးထိုးစစ်ဆင်မှုကိုစတင်နေတာဖြစ်ပါတယ
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19 kHz 10683လိုင်းဒိုမီတာ 19 kHz 15565လိုက်ဒိုမီတာ 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Your American Time မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Indonesia မှာတည်ရန်ချမှတ်ခံထားရတဲ့ Australia နိုင်ငံသားမူရစီဝါမောက်ခိုသူနူးကိုဘာလီချင်းထောင်ကနေသူတို့ကိုတည်ရန်စီရင်မဲ့ကျွန်းစီဒီကနေ့မှာပဲပို့ဆောင်လိုက်ပါတယ်။အသက်32နှစ်အရွယ် Andrew Chan အသက်33နှစ်အရွယ်မူရရန်စကူမာရနိုကိုနိုင်ဂျီးရီးယားမျိုးသားတူဖိလစ်ပိုင်မျိုးသမီးတူတို့နဲ့တူမကြာခင်ရက်တွေတွင်တနက်ဖြစ်တက်ဖွဲ့နဲ့တည်ရန်စီရင်ပွဲရှိနေတဲ့နူဆာကမ်ဘန်ကန်ကျွန်းကိုပြောင်းရွှေ့ပေးခဲ့တာပါ။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းနဲ့မလန်မကန်မှာရှိတဲ့ဒီကျွန်းပေါ်ကအချင်းထောင်မှာပဲနိုင်ဂျီးရီးယားနိုင်ငံသားနှစ်ဦးဘရာဇီးပြင်သစ်နဲ့ကနာနိုင်ငံသားတူဦးစီနဲ့စုစုပေါင်းနောက်ထပ်နိုင်ငံခြားသား၅ဦးကိုလည်းကွပ်မြစ်ဖို့စီစဉ်ထားပါတယ်။ပါလီနိုင်လိုထင်ရှားတဲ့အမျိုးသား၈ယောက်နဲ့အမျိုးသမီး2ဦးပါတဲ့ဂိုင်းကိုတော့2005ခုနှစ်ကတည်းကပါလီလေးစိတ်မှာဖမ်းဆီးခဲ့တာဖြစ်ပြီးဩစတြေးလျနိုင်ငံထဲဘင်းပြူ၈ကီလိုကျော်ခိုးသွင်းမှုကြိုးစားမှုနဲ့စီရင်ချက်ချမှတ်ခံထားရတာပါ။ဩစတြေးလျနိုင်ငံကတော့သူ့နိုင်ငံသားတွေကိုတည်တယ်မပေးဖို့တောင်းဆိုထားပြီးဝန်ကြီးချုပ်တိုနီအက်ပေါ့ကလည်းကွပ်မျက်မဲ့အစီအစဉ်ပေါ်ဩစတြေးလျနိုင်ငံသားတန်ပေါင်းများစွာကစိတ်ပြက်လက်ပြက်ဖြစ်နေကြတယ်လို့ဒီကနေ့မှပဲထပ်မံပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံရဲ့စီးရဲသုံးစိတ်ကိုဒီနှစ်မှာ10ရာခိုင်နှုန်းတိုးမြှင့်မှာဖြစ်တဲ့အတွက်ဒါကကမ္ဘာအကြီးဆုံးစစ်တဲ့အသုံးစိတ်ကို10ကနန်းထိတိုးမြှင့်သုံးစွဲဖို့ရာထားလိုက်တာပါ။အမျိုးသားပြည်သူ့ကွန်ကရစ်ပြောခွင့်ရဖူရင်းရဲ့ဒီကနေ့ကြေညာချက်အရတရုတ်နိုင်ငံရဲ့တည်ဝင်ကြေညာတဲ့စီးရဲသုံးစိတ်က2015ခုနှစ်မှာအမေရိကန်ဒေါ်လာ145ဘီလီယံထိရှိလာမယ်သဘောပါ။တည်ဝင်ကင်းကနန်းကိုချက်တပရင်းနဲ့လှတ်တော့ကထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြမယ်လို့ဖူကပြောပါတယ်။အခုတိုးမြှင့်တဲ့စီးရဲသုံးစိတ်ဟာပြီးခဲ့တဲ့နှစ်ကစနစ်တသမနှစ်ရာနှုန်းထိတိုးမြင့်ခဲ့တာနဲ့နှိုင်းယှဉ်တော့လျှော့သွားပါတယ်။ဒါပေမဲ့10ကနန်းထိတိုးမြင့်သုံးဆွဲတာ5နှစ်မြောက်ဆက်တိုက်ဖြစ်ပါတယ်။တရုတ်နိုင်ငံဟာတည်ဝင်ကျင်းညာတဲ့စီးရဲသုံးစိတ်အများကြီးပိုးပြီးတုံးတယ်လို့လေ့လာသူအများပြားကယူဆနေပေမယ့်အများအပြားပွင့်လင်းမြင်သာမှုမရှိတာနဲ့အကျင့်ပြတ်ချဆားတာလို့အကြောင်းရင်းတွေကြောင့်ဖြစ်ပါတယ်။တိုးလာတဲ့ဆင်ရောင်အသုံးချပြီးနေမြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့အရှိန်နဲ့တောင်တရုတ်ပင်လယ်ကအင်းကြီးချင်းတွေကိုတရုတ်ကအနိုင်ကျင့်နေတယ်လို့အမေရိကန်နဲ့မဟာမိတ်တွေကဆွဆွဲထားပါတယ်။
ကိုဝင်ဆောင်မိရင်ကမ္ဘာလက်ခီးသွားလုပ်ငန်းလို့ဆိုရမယ့်လုပ်ငန်းတွေကိုနှိမ့်နှင်းတဲ့အနေနဲ့အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်ကနေရာပေါင်းတရာစင်ကျော်ကိုအင်္ဂါနေ့မှာတာဝန်ရှိသူတွေကဝင်ရောက်စီးနင်းပါတယ်။အမေရိကန်နိုင်ငံသားတွေဖြစ်မွေးဖွားနိုင်အောင်တရုတ်ကိုဝင်ဆောင်အမျိုးသမီးတွေအများအပြားဒီလုပ်ငန်းတွေကစီစဉ်ပေးနေတာပါ။ကိုဝင်ဆောင်ဟိုတယ်တွေလိုလူသိများပြီးအာဏာပိုင်တွေဝင်ရောက်စီးနှင်းရှာဖွေခဲ့တဲ့နေရာတွေထဲမှာတော့လူနေတက်ခန်းတွေတစ်ခုတည်းမနဲ့ပါဝင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဒီစီစဉ်အတွက်ကိုဝင်ဆောင်အမျိုးသမီးတွေဟာတဲခုပ်နေရာခီးသွားစီးနှင်းတခြားဝင်ဆောင်မှုတွေအတွက်ဒေါ်လာ5,000အထိပေးရတယ်လို့လည်းပြောပါတယ်။အင်္ဂါနေ့ကစီးနှင်းရှာဖွေမှုတွေအတွင်းအဖမ်းဆီးရတော့မရှိခဲ့ပါဘူး။ဒါပေမဲ့လည်းပြည်ဝင်ဗီဇာကိစ္စနဲ့အခွန်တင်းရှောင်တာလို့ရာဇဝတ်မှုနဲ့မကင်းတဲ့ထောက်ထားတွေရှိမရှိစုံစမ်းစစ်ဆေးနေတယ်လို့လည်းအမေရိကန်လူမှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကပြောပါတယ်။
တရုတ်လန်ဒင်သိမ်းမောက်ကိုကိုလံပြန်းမှာရှာဖွေဆစ်ဆီတဲ့အခါကျူးဘားနိုင်ငံစီတင်ဖို့မဲ့လက်နက်တွေကိုတွေ့ရတဲ့အတွက်သိမ်းမောက်ကပတန်ကလက်နက်မှောက်ခိုးမှုနဲ့ဆွဲချက်တွေကိုရင်ဆိုင်နေရပါတယ်။ကိုလံပြားစိတ်ကမ်းမြို့ကာတာဂျီနာမှာစနေနေ့ကသိမ်းမောက်ရန်နာထားချိန်တွင်ကပတန်ဒန်ဒါရှာကိုကိုလံပြားအနာဘိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. မလာ၄ရက်နေ့နောက်ဆုံးရမြန်မာနိုင်ငံနဲ့သတင်းတွေကိုဥအောင်လွင်ဦးနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစက်လိုက်တင်ဆက်ပေးမှာပါ။လက်ဗရန်မျိုးမှာရဲတပ်ဖွဲ့တွေရဲ့ပိတ်ဆို့တားဆီးမှုကြောင့်လမ်းမပေါ်မှာထိုင်တဲ့ပိတ်ဆင်နွှဲနေတဲ့ပင်မကျောင်းသားတပိတ်ဟာဒီကနေ့အထိဆက်လက်ပိတ်ဆို့ထားခံနေရပြီးအစိုးရအာဏာပိုင်တွေနဲ့ဆွေးနွေးမှုတွေကိုလည်းဆက်မလုပ်နိုင်ပဲဖြစ်နေပါတယ်။ဆွေးနွေးမှုတွေရပ်တန့်သွားတာမျိုးမဟုတ်ဘဲစောင့်ကြည့်နေစေအဆင့်သာဖြစ်ပြီးတော့ဆွေးနွေးပွဲဆက်လုပ်ဖို့လမ်းဖွင့်ထားတယ်လို့ကျောင်းသားကောင်းဆောင်တွေကပြောပါတယ်။ဒီအကြောင်းပြည်စုံကိုလက်ဗရန်မျိုးမှာကိုရိုင်းသတင်းယူနေတဲ့ VOA သတင်းတောက်ကိုစီသူကပြောပြပေးမှာပါခင်ဗျာ။
မနေ့ကမတ်လ3ရက်နေ့မှာစတင်ခဲ့တဲ့ထိုင်တဲ့ပိတ်ဟာဒီကနေ့အထိလက်ဗရန်မျိုးကျွန်းကလေးအနောက်ဘက်တန်150လမ်းလမ်းမပေါ်မှာထိုင်တဲ့ပိတ်ဆက်လက်ဆင်နွှဲနေတော့မှရဲတပ်ဖွဲ့တွေရဲ့ပိတ်ဆို့တားဆီးမှုတွေလည်းဆက်လက်ရှိနေပါတယ်။ပင်မတပိတ်စစ်ကြောင်းရဲ့နောက်ဆုံးအခြေအနေကိုတော့ကျောင်းသားခေါင်းဆောင်ကုကျော်ကူကူကအခုလိုပြောပါတယ်
။နောက်ဆုံးအခြေအနေကတုံ့တက်လို့ရတာကျွန်တော်တို့ကတောင်းဆိုတာဟာချက်ရှိချက်အဲသူတို့အဲ့ဒီချက်ရှိချက်ပေါ်မှာသူတို့အနေနဲ့ကဈေးစင်နေတဲ့သဘောမျိုးပဲကျွန်တော်မြင်တာတော့လေကျွန်တော်တို့ကအချက်ရှိချက်ကိုတောင်းတယ်သူတို့ကဟိုချက်ကိုမလုပ်ပါနဲ့ဒီချက်ကိုမလုပ်ပါနဲ့ဒီချက်ကိုတော့လာရောပေးပါအဲ့လိုပုံစံကြီးကျွန်တော်တို့လာပြောနေရရှိတယ်အထူးသဖြင့်ကဒီကနေတရားဝတီကိုမသွားဖို့ကိစ္စကြီးပေါ့ဗျာကျွန်တော်တို့အနေနဲ့ကသွားချင်တာရန်ကုန်ကအဓိကတာဂက်ကကျွန်တော်တို့သွားချင်တဲ့ရန်ကုန်တရားဝတီဆိုတာဂျားမြို့ဖြက်လန်းအဲ့ဟောအဲ့ဒီဂျားမြို့ဖြက်သွားမယ်မြို့ဆိုတာကျွန်တော်တို့သွားရတဲ့အချိန်မှာအန္တရာယ်မဖြစ်စေချင်ဘူးအနောက်ရှက်ကင်းကင်းနဲ့တားစီမရှိနဲ့အေးလို့လို့သွားချင်တယ်ငញ្ញန်းဆိုအိမ်ပြန်နေကျွန်တော်တို့ဘယ်သူမှလည်းနောက်ရှက်ပြေးမှာမဟုတ်ဘူးအာနာဂိုင်ဖွဲ့စည်းကကျွန်တော်တို့လာပြီးတားတာစီတာမရှိရင်လည်းကျွန်တော်တို့နဲ့သူတို့နဲ့ရင်ဆိုင်တွေ့စရာအကြောင်းလည်းမရှိ
မနေ့ကမတ်လ3ရက်နေ့မှာလက်ဗရန်မျိုးကနဲ့တာဝရီကိုချီတက်ဖို့စူးစမ်းခဲ့တဲ့ပင်မကျောင်းသားတပိတ်ကိုစတင်ထွက်ခွာရအောင်မြင်ဗိမ့်မှဖုန်ကြီးကျောင်းနဲ့တဖာလုံးသာဝေးတဲ့လမ်းစုံတစ်ခုမှာရဲတပ်ဖွဲ့ဝင်တွေကနှစ်ဖက်ပိတ်ဆို့တားဆီးခဲ့တာဖြစ်ပါတယ်တပိတ်ကျောင်းသားတွေအနေနဲ့တော့အတင်းအဓမ္မထိုးထွက်တဲ့နီလန်းကိုသုံးမှာမဟုတ်ဘဲနဲ့ဆွေးနွေးမှုအတွက်လမ်းဖွင့်ထားမယ်လို့ကိုကျော်ကူကူကပြောပါတယ်
ကျွန်တော်တို့အတင်းတိုးတဲ့နီလန်းကတော့အခုလောလောဆယ်သုံးဖို့အားမဖြစ်နိုင်ဘူး။ဘာလို့လဲအမြင်အများမြင်တဲ့အတိုင်းပဲစေစားတစားလောက်တော့ရှိရပြာ။ဒါအင်အားအဲ့တော့ကျွန်တော်တို့ကចောင်းသားကြီးလက်နဲ့မပါတဲ့ចောင်းသားကြီးလက်နဲ့မဲ့အင်အားလည်းသူ့လောက်မကြီးမအောင်။အဲ့တော့အင်အားဆိုတာတော့ထောက်ခံမှုအင်အားပြီးသူအင်အားဆိုတာမဟုတ်ဘူး။ခန္ဓာကိုယ်အင်အားကိုပြောတာ။ဒီကြားထဲမှာကျွန်တော်တို့ကနေပူထဲမှာထိုင်နေရသူတို့ကရိတ်အောက်မှာထိုင်နေတာ။အဲ့တော့ကျမ်းမာရေးချုပ်ရင်းစရာရှိရင်ကျွန်တော်တို့ဘက်ကပဲပိုပြီးချုပ်ရင်းမှုများတယ်။ဒါပေမဲ့ဒါတွေကိုတည်တည်နဲ့ကျွန်တော်တို့ဘာလို့လုံနေရလဲဆိုတော့ကျွန်တော်တို့ကဟိုခုနပြောလို့ပေါ့ဟိုကိုယ့်ရဲ့ခန္ဓာရဲ့အားနဲ့ကိုယ့်ရဲ့နှလုံးရည်နဲ့ကျွန်တော်တိုက်ပွဲဝင်နေရကျွန်တော်တို့တည်းကရဲဘော်တယောက်ပြိုကျသွားရင်အဲ့ဒီနေရာမှာရဲဘော်နှစ်ယောက်အစာထိုးဝင်ရောက်လာမှာ
ရဲတပ်ဖွဲ့ဝင်တွေအနေနဲ့တော့ဒေသလုံခြုံရေးအတွက်သာလုံခြုံရေးယူထားရခြင်းဖြစ်ပြီးတော့အကြမ်းဖက်တာတွေလှုပ်သွားမှာမဟုတ်ဘူးလို့လက်ပတန်းတပိတ်မှာပိတ်ဆို့လုံခြုံရေးယူနေတဲ့ဒုတိယရဲမှူးကြီးနန္ဒဝင်းကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့အေဂျင့်တည်ငြိမ်စွာနဲ့ပဲဒီမိုစီစနစ်ရတော့အေဂျင့်တည်ငြိမ်စွာနဲ့ပဲပြဿနာတရက်ကိုညှိနှိုင်းပြီးတော့ဖြေရှင်းနေတဲ့စနစ်ပဲရှိပါတယ်အချက်ဖတ်ဖို့အစီအစဉ်လည်းမရှိပါဘူးအဲ့ဒါကြောင့်ကျွန်တော်တို့မှလက်နဲ့ခံရဆိုတာခိုင်ဆောင်ထားတာလည်းမရှိပါဘူးကျွန်တော်တို့အနေနဲ့အချက်မဖက်ပဲနဲ့အဆင်ပြေစွာနဲ့ကိစ္စတရက်ကိုကြောင်းသားနေတာတက်ဆိုင်ရနဲ့ညှိနှိုင်းပြီးတော့သာဖြေရှင်းနေတဲ့ဆန္ဒလာရှိပါတယ
်မနေ့တုန်းကတော့အစိုးရအာဏာပိုင်တွေနဲ့6ကြိမ်ဆွေးနွေးခဲ့ပေမဲ့သဘောတူညီမှုတစုံတရာမရခဲ့ပါဘူးဒီကနေ့မတ်လ၄ရက်နေ့မှာတော့စွန့်နှမှုတစုံတရာမရှိဘူးလို့ကိုကျော်ကိုကပြောပါတယ
်အမ်အဆုံးမချက်လည်းခုမှလည်းမရသေးဘူးဟိုရက်သွားလည်းမဟုတ်သေးဘူးစွန့်နှမှုအချိန်မျိုး open ဖွင့်ထားလို့ရတယ်ဒါပေမဲ့ခုလောလောဆယ်မှာစွန့်နှမှုမစတင်သေးတာကျွန်တော်တို့လည်းစောင့်ကြည့်နေတယ်သူတို့လည်းစောင့်ကြည့်နေတယ်အပြန်လန်စောင့်ကြည့်ပြီးတော့ကျွန်တော်တို့ကစွန့်နှမှုအချိန်မျိုးပြန်ဆလို့ရတယ်လမ်းကြောင်းကျွန်တော်တို့မှာရှိတယ်အဲသူတို့ဘက်ကလည်းဝေါ်တာကြည့်ဖို့လိုတယ်
ဒီကနေ့မှာတော့ចောင်းသားတွေကိုဝင်းရံကူညီတဲ့လက်ဗရန်ဒေတာကန်တွေတချို့ဆန္ဒထုတ်ဖော်တာတွေရှိခဲ့ပါတယ်။ចောင်းသားတပိတ်နဲ့အတူလိုက်ပါလာတဲ့တန်ဃာတော်တွေကတော့အစာငတ်ခံဆန္ဒထုတ်ဖော်နေကြပါ။နေပူတန်ကြောင့်ចမ်းမာရေးချွေရင်းနေတဲ့ចောင်းသားចောင်းသူတချို့ဆေးကုသမှုခံယူနေရပေမဲ့လက်ဗရန်မြို့မှာထိုင်တပိတ်ဆန္ဒထုတ်ဖော်နေတဲ့ចောင်းသားတပိတ်ကတော့ခုချိန်ထိရှိနေသေးပါခင်ဗျာ
။ចောင်းသားတပိတ်နဲ့ပတ်သက်ပြီးကိုစီသူကပြောပြပေးသွားတာပါ။အခုတော့အလုသမားတပိတ်အကြောင်းဆက်တင်ဆက်ပေးပါမယ်။အလုသမားအခွင့်အရေးတောင်းဆိုဆန္ဒပြနေတဲ့ရွှေပြည်သားဆက်မှုဆောင်အလုသမားစုပေါင်းတပိတ်ကဆန္ဒပြအလုသမားတွေရန်ကုန်မြို့တော်ခန်းမကိုချီတက်ချင်းအင်းစိန်မြို့နယ်ထဲမှာဒီအလုသမားတွေကိုရဲလုံခြုံရေးတွေဘက်ကအကြမ်းဖက်ပြိုခွဲပြီးဖမ်းဆီးနေပါတယ်။တင်းမာမှုတွေဖြစ်နေတဲ့အလုသမားတပိတ်ကိုအလုရှင်အလုသမားနှစ်ဖက်စလုံးကပြည်လည်နိုင်မဲ့နီလန်းနေနဲ့ဖြည့်ရှင်းပါလို့ရန်ကုန်တိုင်းအလုသမားရေးရဝန်ကြီးကမြစ်တာရက်ခံတယ်လို့အကြမ်းဖက်ဖြည့်ရှင်းအောင်နဲ့အလုသမားတွေရဲ့ပြဿနာကပြည်လည်မှာမဟုတ်ဘူးလို့လည်း အလုတ်သမားကြီးလှူရှားသူတွေကဝေဖန်ပါတယ်ရန်ကုန်အလုတ်သမားတပိတ်နောက်ဆုံးရအခြေအနေကိုမတ်စုမောင်ကပြောပြပေးပါခင်ဗျာ
ဟုတ်ပါတယ်ပြီးခဲ့တဲ့လတွေကလေးကအခြေခံလူအားကလစာတုံးမြင့်ပေးရင်းနဲ့အခြေခံလူအားကလစာတရားဝင်သတ်မှတ်ပြထမ်းပေးရင်းရန်ကုန်တိုင်းရွှေပြည်သာစက်မှုဆောင်ထဲမှာစက်ရုံတုံးရုံကအလုသမားတွေစုပေါင်းပြီးတော့စုပေါင်းတပိတ်စခန်းဖွင့်တောင်းဆိုနေတာပါဒီကနေ့မှာတော့ရွှေပြည်သာစက်မှုဆောင်စုပေါင်းတပိတ်စခန်းကနေရန်ကုန်မြို့တော်ခမ်းမစီကိုအလုသမားတွေခြိတက်ဆန္ဒပြနေချိန်မှာပဲအင်းစိန်မြို့နယ်ဆောက်လုပ်ရေးနဲ့ဒဉင်းကုန်းကားမှတ်တိုင်ချာမှာရဲလုံညုံရေးတွေဘက်ကတားမြစ်ခဲ့တဲ့အတွက်အလုသမားတွေကထိုင်တပိတ်ဆင်နွှဲနေကြရင်ဖြစ်ပါတယ်ညနေ 9:00 ခန့်မှာတော့ဆန္ဒပြအလုသမားတွေကိုရဲလုံညုံရေးတွေဘက်ကအင်အားသုံးဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆန္ဒပြအလုသမားတွေထွက်ပြေးတင်းချောင်နေခြင်းအတွင်းမှာပဲ VOA ကိုအခုလိုပြောပြပါဗျာ။ည
မိုးလိုင်းဆိုဆောက်လောင်ရဲ့မှတ်တမ်းတော့အခုရဲလက်ခံဆက်ပြေးနေရတယ်။ဟုတ်ကဲ့အချိန်များတော့ကျမတို့ရဲနေနဲ့ဆဲခွားကလူတွေနဲ့အကုန်ဝိုင်းရပြီးတော့ဖမ်းဆီးသွားပါတယ်။ဆောက်လောင်ရဲ့မှတ်တမ်းပါပါရှင်။အဲ့ဒါရိုင်းနှက်ပြီးဖမ်းနေကြပါတယ
်။ဟုတ်ကဲ့ဘယ်နှစ်ယောက်လောက်များဖမ်းဆီးခံရပါလဲရှင်
။ဟုတ်ကဲ့အဲ့တော့ပြောလို့မရဘူးဘယ်နှစ်ယောက်လဲကတော့မသိပါဘူး
ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကလည်းအလုသမားခွေတောင်းဆိုနေတဲ့သူတွေကိုရဲလုံကြုံရေးတွေဘက်ကအခုလိုပဲအင်အားသုံးအကြမ်းဖက်နှိမ်နှင်းမှုတွေရှိခဲ့ပြီးတော့အလုသမားခေါင်းဆောင်တချို့အဖမ်းခံခဲ့ရပါတယ်ရန်ကုန်တိုင်းအလုသမားရဲရဝန်ကြီးဦးစော်အေးမောင်ကတော့သူ့အနေနဲ့ဒီကနေ့ညနေ4နာရီအထိထိုင်းတပိတ်ဆင်နွှဲနေတဲ့အလုသမားတွေရှိတဲ့နေရာအထိဝင်ရောက်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ပြောပါတယ်အလုရှင်အလုသမားကြားပြည်လဲမဲ့နီးလန်းနေနဲ့ဖြည့်ရှင်းကြပါလို့လည်းအလုသမားရဲရဝန်ကြီးဦးစော်အေးမောင်ကမြစ်တာရက်ခံပါတယ
်မျိုးတွေကိုဆန္ဒပြတက်လာတော့အဲ့ဒါကျွန်တော်အခု4နာရီ10မိနစ်ဒီအဲ့ဒီမှာရှိခဲ့တယ်အဲ့ဒီချိန်မှာရဲတွေကတော့မျိုးတွေမလာဘူးတားထားတာပေါ့နော်တားထားတော့သူတို့အဲ့တန်လန်းထိတ်ဘေးနာကဘန်နာမေအောင်နဲ့အဲ့ဒီမိသားဌာနဝန်ထမ်းဟောင်းများနေတဲ့မိသားဌာနဝင်းကအိမ်ထဲမှာဝင်ထိုင်နေတာတွေ့ခဲ့တယ်အဲ့ဒီအတူရတော့ကျွန်တော်ကတော့၄နိုင်၈မိနစ်ဒီဘလို့များချိန်နိုင်ပြရမလဲကျွန်တော်စောင့်နေသေးတယ်ကျွန်တော်၄နိုင်၈မိနစ်ဒီကတော့အေးသေးသေးပဲကျွန်တော်ကလမ်းမှာတော့အခုမှကြားတယ်ကျွန်တော်တို့ကတော့ညီနိုင်ဆောင်ရဲ့ပေးတာတော့အတက်နိုင်လို့ညီနိုင်ဆောင်ရဲ့ပေးနေပါတယ်ညီနိုင်ဆောင်နဲ့ပေးတာကအလုရှင်တွေဘက်ကလည်းခေါင်းရမ်းမာတယ်အလုသမားတွေဘက်ကလည်းခေါင်းမာတယ်ဘလို့မှညှိလို့မရဘူးဒါရန်ကုန်တိုင်းဒေသကြီးဟာဒါတနိုင်ငံလုံးရဲ့ GDP 80လေးနောက်တစ်ခုတနိုင်ငံလုံးကုစည်စည်းစိမ်မှုရဲ့80%ခန့်တော့ရန်ကုန်တိုင်းကသွားနေတာရန်ကုန်တိုင်းမှာဒီလိုမျိုးစူးစူးကူဖြစ်လို့ရှိရင်လမ်းပေါ်မှာထွက်ဆန်းသွားပြလမ်းနေပိတ်ချက်ဖြစ်သွားရင်ပုံမှန်တရား40ထုတ် 827 ပါဝါတွေပဲအမိတ်တွေထုတ်ရပြီဆိုလို့ရှိရင်ရန်ကုန်မြို့ကကုန်စည်စည်းမှုတွေရပ်တန့်သွားမယ်နောက်မကြခင်မှာမတ်လ17ရက်နေ့မှာ10ရက်စာမေးပွဲဖြေရတော့မယ်အဲ့လားအတွက်ကျွန်တော်ကဒီချိန်ဒီခါမှာဒီလိုမျိုးစူးစူးကူဆန္ဒပြလာရင်မဖြစ်သေးနဲ့ကိုတောင်းဆိုကြရရှိတာဥပဒေပေါင်းတဲ့တောင်းဆိုအပေးယူလို့လုတ်ပြီးတော့ကိုကိုတိုင်းနဲ့အလုပ်ဝင်လို့လုတ်ဝင်လို့လို့အလုပ်ရှင်စီးပွားတိုးတက်လာရင်ကျွန်တော်တို့တွေကတော့ဆက်ပြီးတိုးတောင်းပေးမယ်အဲ့လိုမျိုးပဲကျွန်တော်ဖြစ်စေချင်ပါတယ
်အလုပ်သမားတွေရဲ့တောင်းဆိုဆန္ဒပြနေတာကိုဒီလိုမျိုးအာဏာပိုင်တွေဘက်ကအင်အားသုံးအကြမ်းဖက်ဖြိုခွင်းနှိမ်နှင်းယုံနဲ့ပြဿနာတွေကပြည်လဲမှာမဟုတ်ဘဲနဲ့နှစ်ဖက်ယုံကြည်မှုတိဆောက်ပြီးတော့ပြည်လဲအောင်ဆွေးနွေးညှိနှိုင်းဆောင်ရွက်ဖြည့်ရှင်းသင့်ပါတယ်လို့အလုပ်သမားအခွင့်အရေးကာကွယ်မြင့်တင်ရေးအဖွဲ့ရဲ့အပြည်ပြည်ဆိုင်ရာဆက်သွယ်ရေးတာဝန်ခံမတ်ဤရွှေစင်ညွန့်ကအကြံပြုပါတယ
်လူသမား90ကျော်အမျိုးသမီးတွေရှိတယ်ကံပြီးတော့ကိုတိတ်ပြီးတော့ကျဲလို့လည်းတစ်ဆွေရယူစားဒါပေမဲ့ကလာရှင်တို့အများစုကကြည့်တယ်ဒီကရိုင်းနေပြီးတော့အခုပဲကားပေါ်တင်သွားတယ်ကားပေါ်တင်သွားတကယ်ကိုရိုးရင်းဆန်ကတင်သွားတာလူကမာကြီးဘာတောင်းဆိုလဲဆိုမှချက်လက်ကိုပေးစားမိတဲ့အခါမှာလူကမာကြီးကသူ့ရဲ့လူခလာစာပဲတောင်းဆိုတာလူကမာကသူ့ရဲ့လူကမာခွေကိုပဲတောင်းဆိုတာဖြစ်တယ်ဒါအခုလို့စမ်းဖက်ပြီးတော့နှိမ်နှင်းပြီးတော့လုပ်တဲ့ပေးစားတော့မတော်ကဒီမှာလေဘာရိုင်းစ်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုယ်တိုင်ကကွန်မရှင်တွေလက်မှတ်ထိုးတာဒါအမြန်မာအစိုးရကိုယ်တိုင်ကတိတိကျကျချိုးပေါက်နေတာဖြစ်တယ်အောက်ခြေရလုပ်တဲ့ဆိုရင်အောက်ခြေချိန်ပြီးတားမြစ်ဖို့တော့လိုအပ်တယ်ကမတို့ကဘုလို့ချမ်းဖတ်ပြီးတော့နှိမ်နှင်းတဲ့အတွက်ဒီတယ်မလိုလားတဲ့ပြဿနာတွေဖြစ်လာနိုင်တယ်ဆိုတာကိုအုတ်ထုတ်တဲ့လူတန်းသားတွေစိတ်ထားစဉ်းစားဖို့တော့လိုအပ်တယ်
အလုသမားတွေဘက်ကအခြေခံလောအားကလာစာတတ်မှတ်ပေးဖို့ဖမ်းဆီးခံအလုသမားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့သူတို့ရဲ့တောင်းဆိုချက်တွေကိုငြိမ်းချမ်းစွာဖြေရှင်းပေးပါစတဲ့တောင်းဆိုချက်တွေနဲ့တပိတ်စခန်းဖွင့်တောင်းဆိုနေကြတာဖြစ်ပါတယ်အခုလိုမျိုးအလုသမားတွေရဲ့တပိတ်မောက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေနဲ့တင်းမာနေကြမှာပဲအလုသမားဝင်ကြီးဌာနအနေနဲ့အလုသမားတွေရဲ့အခြေခံလောအားကလာစာတတ်မှတ်နိုင်ရေးနှောင့်နှေးမနေဘဲနဲ့အလေးနက်ထားအမြန်ဆုံးဖြေရှင်းပေးပါလို့အလုသမားရေးလှုပ်ရှားနေသူတွေကလည်းတိုက်တွန်းတောင်းဆိုနေပါတယ်ရှင်
ဒီဆန္ဒပြအလုသမားတွေဘယ်နှယောက်ဖမ်းဆီးထိန်းသိမ်းခံရတယ်လဲဆိုတာသိနိုင်ဖို့အင်းစိန်မျိုးနဲ့ Yes Can Go View ရေမြောပိုင်းကဆက်သွယ်မိမိနဲ့အခါမှာတော့တာဝန်ကျရဲအရာရှိကအခုချိန်ထိဖမ်းဆီးထိန်းသိမ်းမှုတွေမရှိသေးပါဘူးလို့ညင်းဆိုပါရခင်ဗျာအခုတော့တိုင်းရင်းသားအရေးနဲ့ပတ်သက်တဲ့သတင်းတွေကိုတင်ပြပေးသွားမှာပါ ဝါပီသွေးစည်းညင်ညွေးတပ်ဖွဲ့ UWSA ကတာဝန်ရှိပုဂ္ဂိုလ်တွေကိုဒုတိယဗိုလ်ချုပ်ကြီးအောင်သန်းထွတ်ကလာရှိုးမြို့မှာခေါ်ယူတွေ့ဆုံခဲ့ပြီးလွန်ခဲ့တဲ့လကုန်ပိုင်းကကာကွယ်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာကုကံတိုက်ပွဲမှာ UWSA ပါဝင်တယ်လို့ထုတ်ပြန်တာဟာမှားယွင်းတာသာဖြစ်ကြောင်းရှင်းလင်းခဲ့တယ်လို့ UWSA ရဲ့ပြောခွင့်ရသူကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက်မေခါကပြောပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါကောက်ွယ်ရေးဝန်ကြီးဌာနစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်တန်းထွတ်ကဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ကတာဝန်ရှိပုဂ္ဂိုလ်တွေကိုမနေ့ကလာရှိုးမြို့အရှိမြောင်ပိုင်းတိုင်းစစ်ဌာနချုပ်မှာခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာကိုကန့်ဒေတာတိုက်ပွဲတွေမှာ UWSA ပါဝင်တယ်လို့ဖေဖော်ဝါရီ22ရက်နေ့ကကျင်းပတဲ့ကောက်ွယ်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းပြောကြားခဲ့တာနဲ့ပတ်သက်ပြီးရှင်းလင်းခဲ့တယ်လို့UWSA ပြန်ကြားရေးတာဝန်ခံဥအောင်မြင့်ကပြောပါတယ်
။မနေ့ကဒုတိယဗိုလ်ချုပ်ကြီးအန်တန်တော့နာလာရှိုတိုင်းမူအဲသူတို့ကနေပြီးတော့ကျွန်တော်တို့ကိုယ်စားလှယ်ပေါ့နန်းတစ်ပကကျွန်တော်တို့တပ်ကိုယ်စားလှယ်ကိုဖိတ်ပါတယ်။အဲမနေ့ကကျွန်တော်တို့တမဟာမူသူ့အလုံးကဟိုလာရှိုကိုတွားပါတယ်။အဲတိုင်းမူနဲ့ရောဒုတိယဗိုလ်ချုပ်ကြီးနဲ့လည်းတွားတွေ့ပါတယ်။သူတို့ဟိုဘာလို့ပြင်းလာရှင်းနေမလဲပြောတာဆိုတာမပါတယ်ဆိုတဲ့အကြောင်းအဲနာဟွာကဟိုကုကံမှာသူတို့မူလပြောတာကတရင်လေးရင်ခုခစည်းပုံကတမဟာတစ်ခုဖွဲ့စည်းပုံနဲ့ဝင်ပါဝင်တိုက်ခိုက်နေတယ်လို့ပြောတာဩအဲဒီကဒီကိစ္စသူတို့အမပါတယ်သူတို့ဟိုဘာလို့ဟွာကပါဝင်ပတ်သက်မှုမရှိပါဘူးဆိုပြီးပြောပါတယ
်လက်ရှိဖြစ်ပွားနေတဲ့ကုကံစစ်ပွဲမှာ UWSA ကမပါဝင်ကြောင်းနိုင်ငံတော်သမ္မတစီကိုတရားဝင်စာပို့ပြီးနောက်ပိုင်းမှာအခုလိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်။ကိုကန့်တိုက်ပွဲတွေမှာတိုင်းရင်းသားတပ်ဖွဲ့တွေပါဝင်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာနဲ့ပတ်သက်ပြီးဦးအောင်မြင့်ကအခုလိုတုံ့တက်လိုက်ပါတယ်
။ရှမ်းပြည်နယ်မှာရှိတဲ့ဒီအဖွဲ့ကြီးတွေအားလုံးကိုပဲဟိုဆက်ဆက်တာလက်ညှိုးထိုးထားတာဖြစ်တယ်။ဒါတော့ကျွန်တော်တို့မှာကခံစားမှုတစ်ခုကအဲ့ဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းရေးဘယ်လိုဆက်သွားကြမလဲတိုင်းပြည်ရဲ့ငြိမ်းချမ်းရေးအစိုးရကမလိုချင်လို့လားတိုင်းပြည်ရဲ့ငြိမ်းချမ်းရေးတပ်မတော်ကမလိုချင်လို့လားအဲဒီကိစ္စလေးတွေပေါ်ပေါက်ပါလေအဲစဉ်းစားရပါလေ
ခေါ်ယူတွေ့ဆုံတာနဲ့ပတ်သက်ပြီးလာရှိုးမြို့မှာအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းရမှာတော့လက်ခံဖြေဆိုတာမရှိခဲ့ပါဘူးမီဒီယာတွေကိုဆက်သွယ်ဖို့ပေးထားတဲ့တပ်မတော်ဖုန်းနံပါတ်တွေကိုထပ်မံဆက်သွယ်ရမှာလဲပြန်လည်ဖြေကြားခဲ့တာမရှိခဲ့ပါဘူးလက်ရှိဖြစ်ပွားနေတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းစစ်ပွဲတွေနဲ့ပတ်သက်ပြီး UWSA ကပြန်ကြားရေးတာဝန်ခံဦးအောင်မြင့်ကအခုလိုတုံ့တက်ပါတယ်
။အဲတော့တိုင်းရင်းသားအချင်းချင်းနဲ့စစ်ပွဲပဲလေကိုကန့်ခုံကျဆင်းတော်မှခင်ဗျနိုင်ငံတော်ကနေပြီးတော့အထူးဒေသနဲ့ဥက္ကဋ္ဌအနေနဲ့သူ့ကိုဘာလို့ခတ်ခဲ့ပူးလာပဲလေ49ခုနှစ်ကအခြေခံဥပဒေကနေပြီးတော့အတီးပြုတ်လိုက်ပြီးတဲ့နောက်မှာကိုကန့်လူမျိုးဟာဆိုလို့ရှိရင်မြန်မာပြည်135တိုင်းရင်းသားလူမျိုးတွေကတမျိုးဖြစ်ပါတယ်။ကိုကန့်လူမျိုးပြောတဲ့စကားကပြုတ်စကားပဲလေဗျာ။ကိုကန့်ဒေသမှာအရင်တော့ဆိုရင်ဗမာလူပြောတတ်တဲ့လူကဖတ်ရှားရှားပဲလေ။အဲဒါကြောင့်မို့တရုတ်စကားပြောလို့ဆိုတာတရုတ်ကပါဝင်လာတယ်ဆိုတာဒါရှင်းအောင်အရင်တော့မှာဖြစ်ပါတယ်
။ပြီးခဲ့တဲ့ February 22ရက်နေ့ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတရုတ်ဂျေစာစစ်သားတွေနဲ့အတူဝအဖွဲ့ UWSA မိုင်းလာအဖွဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ DNLA SSA ဝန်ဟိုင်းတို့ပါဝင်ပတ်သက်နေတယ်လို့ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းကပြောဆိုထားပါတယ်ဒီလိုထုတ်ပြန်ပြီးမှ KIA SSA ဝန်ဟိုင်းဝအဖွဲ့ UWSA နဲ့မိုင်းလာအဖွဲ့တို့ကကိုကန့်တိုက်ပွဲတွေမှာမပါဝင်ကြောင်းစွပ်စွဲပြောဆိုထားတာဖြစ်ကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင
်မမေခပြောပြပေးသွားတာပါတိုင်းနာလနဲ့ကင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNPP ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးအစိုးရရဲ့ကံတွေမှုအပေါ်ဝေဖန်တဲ့သတင်းဆောင်မတဲ့ပုဂ္ဂိုလ်ဆက်တင်ပြပေးရမယ်။ရှမ်းပြည်နယ်အတွင်းကိုကန့်ပရိပခါနဲ့ပတ်သက်လို့တိုင်းရင်းသားပြည်သူတွေကြားမှာအစိုးရကသွေးခွဲတဲ့ဝါဒဖြန့်ချီတွေလှုပ်ဆောင်နေတယ်လို့ KNDP မျိုးသားထွတ်တဲ့ပါတီကဝေဖန်လိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့ပြဿနာရက်တော်များများကိုအစိုးရရဲ့ကံတွေမှုကိုကြည့်မြင်မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်မရောက်သေးဘူးလို့လည်းသူတို့အမြင်ကိုပြောပါတယ်။ထိုင်းခြေစိုက် VOA သတင်းတော့နိုင်ကုန်းအင်ကသတင်းပေးပို့ထားတာပါခင်ဗျာ
။ဟုတ်ကဲ့ပါ KMPP ခေါ်ကရင်နီမျိုးရာတိုးတက်ရေးပါတီရဲ့စက်နှစ်ကြိမ်မြောက်ကွန်ကရက်ပြီးနှစ်ပတ်လည်ဗဟိုကော်မတီစည်းဝေးကနေလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့အပြစ်ခံရစဲရေးအခြေအနေတွေနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးပြီးသဘောထားကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ရှိရှမ်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့ကိုကန့်တိုက်ပွဲမှာအစိုးရရဲ့သွေးခွဲလုပ်ရပေါ် K KMPP အနေနဲ့ကန့်ကွက်ရှုတ်ချတယ်လို့အဖွဲ့ရဲ့သွင်းမှုဦးအောင်စမ်းမြစ်က VOA ကိုခုလိုပြောပါတယ
်ဒီနေ့ကိုကမှာဖြစ်နေတဲ့ဟာကလည်းကျွန်တော်တို့တိုင်းနာတစ်ခုရဲ့ဒီတွင်ပြဿနာပဲသူရကတခါတဲ့ရှုတ်ချအာဏာဆိုပြီးမှစကလုံးတစ်လုံးထည့်လိုက်တာနဲ့ဗမာပြည်တဲကတချို့ပြီးတဲ့ပြည်သူလူထုတွေကနောက်ပြီးမှအမှုပညာရှင်တော့ဝိုင်းပြီးတော့မှစစ်တပ်ကိုပဲအားပေးတယ်လို့နဲ့ဒါတွေကကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့လူထုကြားထဲမှာတွေးကွဲအောင်တိုင်းနာချင်းချင်းကြားထဲမှာလည်းတွေးကွဲအောင်ပေါ့နော်ဒါတွေးထုတ်လုပ်တော်မူပြီဖြစ်တယ်
မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲပြီးဓမ္မရဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးအတော်အသင့်ရှိလာပြီလို့လည်းရှုမြင်မှုတွေရှိလာပါတယ
်ဒီနေ့ကဟိုသတင်းစာလွတ်လပ်ခွင့်အနေငယ်ပေးလိုက်လူတွေရဲ့ freedom of expression ပြောရေးဆိုခွင့်ကိုနည်းနည်းလေးပေးလိုက်ရုံနဲ့ဒီမိုကရေစီလို့ပြောလို့မရဘူးညအခုဆိုလို့ရှိရင်လည်းအကြောင်းသားတွေကပညာရေးဥပဒေတွေပြောင်းလဲပေးဖို့သူကတောင်းဆိုတာရိုးရိုးလေးပါပဲရှင်းရှင်းလေးပါပဲသူတို့တောင်းဆိုတဲ့အချက်တွေကဒါပေမဲ့အကြောင်းသားတွေနဲ့သဘောတူတရားလေးခွင့်ဆိုင်သဘောတူညီချက်ရတဲ့အရာလွတ်တော်မှာပဲအတီးပြုတ်ဝေးပြောင်းတယ်အခုကျတော့ကြည့်ပါလားဆိုရတာဂတိမတည်ဘူးသူကအကြောင်းသားတွေကိုပိတ်ဆို့မှုတွေပြန်လုပ်တယ်အတင်းအကျပ်ဖြုတ်ခွဲမှုတွေပြန်လုပ်နေတယ်ဒါတွေကသူ့ဘက်ကဖြည့်ရှင်းတာဒါယူသားမှုမရှိဘူးလို့ကျွန်တော်တို့မြင်ရတယ်ဒါအပြင်ကိုကျွန်တော်တို့အလုတ်သမားပြဿနာတွေလည်းကြည့်လိုက်ပါဒီနေ့တိုင်းပြည်မှာငွေကြေးဖောင်းပွားမှုတွေဘယ်လိုဖြစ်နေလဲကုန်သင်းနှုန်းတွေဘယ်လိုတက်နေလဲဒါအားလုံးတိုင်းပြည်သားတွေသိနေတာပဲဗျသူတို့တင်ပြတဲ့လစာဆိုတာအတောင်းနဲ့ပဲရှိရပတ်စံ1000 2000ဆိုတာဗမာပြည်မှာဘာမှဝယ်စားလို့မရဘူးဘာမှအသုံးပြုလို့မရဘူး
ပြီးခဲ့တဲ့ February 12ရက်ပြည်ထောင်စုနေ့တုန်းကနိုင်ငံတော်ဆိုရဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေတွေ့ဆုံမှုမှာ KNU ပါဝင်ကရင်လက်နက်ကိုင်ဖွဲ့3ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA တို့ဟာငင်းချမ်းရေးဂတိကဝတ်ပြုချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။အခုလိုလက်မှတ်ရေးထိုးပြီးမကြာခင်မှာပဲအစိုးရတပ်နဲ့ KNU တောင်ပိုင်းရှမ်းပြည်တပ်မတော် TGBA ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကြီးချင်းအဖြစ်တနင်္ဂနွေလအတိုင်းတာအပြစ်ခတ်ရက်စဲနိုင်ဖို့ကြံ့ကြာအောင်မယ်လို့လည်းဦးအောင်စမ်းမြစ်ကပြောပါတယ်။ငင်းချမ်းရေးဂတိကဝတ်ပြုလက်မှတ်ရေးထိုးခဲ့တဲ့ KNU ကကရင်မျိုးရာစည်းရုံးရဲ့ဖားပုံခရိုင်တပ်မဟာ၅ဖွဲ့နဲ့အစိုးရတပ်ဖွဲ့တို့ဖေဖော်ဝါရီလ29ရက်နေ့ကဖြစ်တဲ့တိုက်ပွဲမှာKNU ဘက်ကတူးကြဆုံးပြီးတော့တူးတန်ရာရရှိခဲ့ပါတယ်။အဲ့ဒီဖေဖော်ဝါရီလ29ရက်နေ့မှာပဲကရင်ပြည်နယ်ကြိုက်တုံမြို့နယ်ခွဲအစင်းကြီးရွာနီးမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA တပ်မှုဟောင်းဘူမူကြီးစောစောင်းအောင်တပ်ဖွဲ့နဲ့အစိုးရတပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့လူငယ်ရေးသွေးမြင့်တင်ရေးတင်တန်းချောင်းကိုအစိုးရတပ်မတော်ကနေဖေဖော်ဝါရီလ28ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။KMPP ကကရင်မျိုးရာတိုးတက်ရေးပါတီအနေနဲ့နိုင်ငံရေးပြဿနာတိုင်းရင်းသားရေးပြဿနာတွေကိုအစိုးရအနေနဲ့အကြမ်းဖက်တဲ့နည်းနဲ့မဖြေရှင်းပဲတွိတ်ဆုံဆွေးနွေးရေးနည်းလမ်းနဲ့ဖြေရှင်းသွားဖို့ကိုလည်းတိုက်တွန်းထားပါတယ်။ကရင်မျိုးရာတိုးတက်ရေးပါတီဟာဖေဖော်ဝါရီလ23ရက်နေ့ကနေ29ရက်နေ့ထိပါတီကွန်ဂရက်ကျင်းပခဲ့ပါတယ
်။ဒီကနေ့အတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးသွားမှာပါခင်ဗျာ။
အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာပြောကြားခဲ့တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူရဲ့မင်းငွန်းထဲမှာအီရန်နိုင်ငံရဲ့နျူကလ িয়ার ပြဿနာနဲ့ပတ်သက်လို့ထူးထူးခြားခြားမပါဘူးလို့သမ္မတဘရက်အိုဘားမားကဝေဖန်လိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အစ္စရေးချဆက်ဆံရေးကမပြတ်ပြားနိုင်လောက်ခိုင်မာတယ်လို့အီရန်ဆိုးရအန်ဒီယားရှိတယ်လို့အစ္စရေးဝန်ကြီးချုပ်ရဲ့ပြောကြားချက်ပေါ်သူ့အနေနဲ့လက်ခံတယ်လို့လည်းသမ္မတအိုဘားမားကပြောဆိုသွားခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကရီနဲ့အီရန်နိုင်ငံရဲ့ဝန်ကြီးတို့ကနျူကလ িয়ার ရေးတတိယမြောက်နေ့ဖြစ်ဆွစ်ဇာလန်နိုင်ငံမှာဆက်လက်ဆွေးနွေးကြပါတယ်။ဝန်ကြီးကရီကဖွင့်လေးဦးပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ပြီးအီရန်ဝန်ကြီးဦးဆောင်တဲ့ဖွဲ့နဲ့ဆွစ်ဇာလန်နိုင်ငံမှာဒီနေ့မနက်ပိုင်းကဆွေးနွေးနေကြတာပါရုရှားတက္ကံကောင်းဆောင်ဘော်ရစ်နမ်ဆော့အသက်ခံရတဲ့ကိစ္စရဲ့နောက်ကွယ်မှာနိုင်ငံရေးရွေချယ်ချက်တွေပါဝင်နေတယ်လို့သမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပြောဆိုလိုက်တယ်လို့အမှုနဲ့ပတ်သက်လို့တန်ရရှိသူတချို့တွေ့ရှိထားရတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်နိုင်ငံရေးရွေးချယ်တဲ့ကျူးလွန်နာတွေပါဝင်ရုရှားနိုင်ငံမှာရာဇဝတ်မှုကြီးကိုခင်းရှင်းဖို့လိုအပ်နေတဲ့အကြောင်းရုရှားပြည်ရဲ့ဝန်ကြီးဌာနနဲ့ရုပ်မြင်သံကြားကတဆင့်ဆွေးနွေးရမှာသမ္မတပူတင်ကပြောဆိုထားခဲ့တာပါ။ယူကရိန်းနိုင်ငံရှေ့ပိုင်းကသဘုံတွေထိန်းချုပ်ထားတဲ့ဒေသမှာဒီနေ့တပ်ထုတွေပောက်ခွဲမှုကြောင့်အလုသမားဒါဇင်နဲ့ချီပျောက်ဆုံးနေပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုမကြာခဏခံနေရတဲ့ဒေါနက်စ်ဒေသကတပ်ထုတွေပောက်ခွဲမှုဟာပစ်ခတ်မှုကြောင့်မဟုတ်ဘူးလို့လည်းခွပ်ထွက်ရေးသဘုံတွေကပြောပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာခဲ့တာပါဒီမနက်စီစဉ်ထုတ်လွှင့်ရေးမှုကမက်ဆွန်မွန်ဖြစ်ပြီးအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါမလ၄ရက်ပုံတုံးနေ့ညနေခင်း VOE မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ7925ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.